မင်္ဂလာပါခင်ဗျာဒီဒီဘက်မှတ်တာစကားများအစီအစဉ်မှာရခိုင်ပြည်နယ်မြောက်ပိုင်းရင်းနဲ့လက်ရှိအစိုးရရင်ဆိုင်နေရတဲ့အကြက်တဲတွေနဲ့ပတ်သက်ပြီးပြောဆိုကြတဲ့စကားတွေကသတိထားမိတဲ့စကားတချို့ကိုကောက်နှုတ်တင်ပြလိုပါတယ်ရခိုင်အရေးနဲ့ပတ်သက်လို့လက်ရှိအစိုးရကစ조사ဆောင်ရွက်နေပြီးသူ့ကိုယ်သူတမရဟောင်းတဦးအဖြစ်ထဲလယ်သမားတဦးဖြစ်တာခံယူထားတဲ့အတွက်သူ့အနေနဲ့အကြံပြုပြောစရာမရှိဘူးလို့နိုင်ငံတော်တမရဟောင်းဦးသိန်းစိန်ကပြောကြလိုက်ပါတယ်နေပြည်တော်ကဒုတမရတက္ကသိုလ်ဝန်ထမ်းအခမဲ့ပညာရေးကူညီမှုသင်တန်းကျောင်းမှာကျင်းပတဲ့သမရဟောင်းဦးသိန်းစိန်ကရော့ပွဲကိုတက်ရောက်လာစဉ်သတင်းမီဒီယာတွေကမေးမြန်းရမှာဦးသိန်းစိန်ကအခုလိုပြောကြားရတာဖြစ်ပါတယ
်။ငါတော့ပင်ဆင်သားတယောက်ဆိုတော့အေးစိစိနဲ့ပြည်သူတယောက်လို့ပဲငါခုနကလိုအနေနဲ့နော်။ဟောဒီကိစ္စတွေကတော့လက်ရှိအစိုးရလည်းသူတို့စူးစမ်းပြီးတော့ဆောင်ရွက်နေတာပဲခုနကနော်။အကောင်းဆုံးဖြစ်အောင်တော့သူတို့ကလုပ်မှာ။အခုတော့ကငါကသမရရဲ့လို့ငါတော့မသတ်မှတ်တော့ဘူး။သမရဟောင်းလို့မသတ်လို့လေသမားပဲကသတ်မှတ်လေဘက်ဆိုင်နေတော့ကွာနော်
။တမရဟောင်းဦးသိန်းစိန်ပြောကြတော့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းအရေးဟာမြမတမရနဲ့ခေါင်းဆောင်တွေရဲ့နိုင်ငံရေးအမျက်ထုတ်ဖို့မွေးထားတဲ့ပြဿနာဖြစ်ပြီးရခိုင်ပြည်သူတွေပါဝင်တိုင်းရင်းသားပြည်သူတွေညှိနှိုင်းဆွေးနွေးအဖြစ်ရှာရင်ပြည်လည်သွားနိုင်တယ်လို့ TNLA တအားမျိုးသားလွတ်မြောက်ရေးတက်မတော်ကအထူးထူးတွေ့ရင်မူဗမှုချုပ်တာဖုံးကျော်ပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော့အရေးကြောင့်ပြည်တွင်းငင်းငင်းလုပ်ငန်းစဉ်ကိုထိခိုက်မှုတွေရှိမရှိ RFA နဲ့ဆက်သွယ်မေးမြန်းရမှာအခုလိုပြောကြားရတာဖြစ်ပါတယ်။
ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စကမြမတက်မလို့မြမကောင်းဆောင်တွေရဲ့ဒီနိုင်ငံကြီးအမျက်ထုတ်ဖို့တက်တက်မွေးရတဲ့ပြဿနာပဲဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒီကိစ္စကိုငကိုအရင်ကလေးကရောအခုအချိန်ကြီးရောတကယ်ကိုဒီရခိုင်ရခိုင်ပြည်လူလူထုရောပြီးတော့မြန်မာနိုင်ငံတိုင်းသားပြည်လူလူထုရဲ့ဆန္ဒနဲ့တကယ်ကိုင်းလက်ဖြည့်ရှင်းမယ်ဆိုရင်မရှင်းလို့ရအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်။ဒေါ်ဆန်းစုကြည်အနေနဲ့အရင်စစ်ဆိုးရလက်ထက်ကတော်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေမရှိတဲ့အကြောင်းနိုင်ငံတကာကိုလှည့်လည်ပြောကြားခဲ့တဲ့စစ်အာဏာရှင်တွေရဲ့လက်ပါစီလုပ်ခဲ့သူတွေကိုပြောင်စုဝင်ကြီးယာရုတွေပေးထားတာဟာမပွေးကိုခပိုက်ပိုက်ထားတာတစ်ဆိုးပါတယ်လို့လူ့အခွင့်အရေးနဲ့လယ်သမားရေးကူညီသုံးဆောင်နေတဲ့ရှေ့နေကြီးဦးသိန်းသန်းဦးကပြောကြားလိုက်ပါတယ် RFA နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာတော်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရရဲ့လှုပ်ဆောင်စွမ်းရည်တွေနဲ့ပတ်သက်လို့မေးမြန်းရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ပုံမှန်လင်းပြောနေအားမရဘူးပေါ့နော်ကျွန်တော်တို့ဒီတဲ့ပို့ထက်ထက်မြင်မြင်ဖြစ်တဲ့နေကိုကျွန်တော်တို့ကသူတို့ကိုယုံကြည်နေသူတို့တခိုးတွေမဟုတ်ဘူးတိုင်းပြည်ဘာသာအလွယ်ဆုံးသားမလို့ဒါကျွန်တော်တို့စိတ်ချဒါပေမဲ့တချို့နေရာတွေမှာလူမှန်နေရာမှာမဖြစ်တာတွေဥပမာပြည်တော်စုဝင်းကြီးတွေဥပမာအားဖြင့်ဗျာကျွန်တော်တို့အာမနာတန်ပြောရရင်အချို့ပြည်တော်စုဝင်းကြီးတွေဟာဒေါ်အောင်ဆန်းစုကြည်နဲ့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေမရှိပါဘူးလို့နော်ကဘာပေါ်မှာဆရာနာရှင်တွေလက်ပါစီဖြစ်လုပ်တဲ့လူမျိုးကပြည်တော်စုဝင်းကြီးဖြစ်နေတယ်ဒါလိုလူမျိုးကညီညာရင်းကောင်းဆိုဘယ်လိုအောင်မြင်မလဲဗျာအဲ့ဒါမျိုးတွေကျွန်တော်တို့မရှိစေသင့်ဘူးအဲ့တော့ကျွန်တော်မကြာခဏပြောမိပါတယ်ဒေါ်အောင်ဆန်းစုကြည်ကမပွေးကိုခပိုက်ပိုက်တာမဟုတ်နက်တိုင်လို့စီးတယ်နော်ဆိုတော့အစ်စ်မျိုးပေါ့ဗျာအဲ့လိုလူတွေမရှိသင့်ဘူးတကယ်ကျွန်တော်တို့ပညာရှင်တွေအများကြီးပါရိုးဖြောင်းတဲ့လူတွေအများကြီးပါဒီလိုပြင်စမန်တက်သားတွေကိုမသုံးဘဲနဲ့နော်ထက်ထက်မြက်မြက်လူထုဘက်ကရပ်နေတဲ့လူတွေအများကြီးရှိပါတယ်စီးပွားရေးပညာရှင်တွေပညာရှင်တွေအများကြီးပါဗျာအဲ့တော့အဲ့လိုလူမျိုးတွေသုံးပြီးတော့လူထုအစိုးရကိုတိတိယပို့ပြီးတော့ခိုင်ခိုင်မာမာမောင်းနှင်သွားစေခြင်းနဲ့
စစ်နေဦးသိန်းသားကပြောသွားတာဖြစ်ပါတယ်ဒေါ်ဆန်းစုကြည်အနေနဲ့ငင်းချင်းရဲ့နိုဘယ်ဆုအပါဝင်နိုင်ငံတကာကပေးအပ်တဲ့ဆုတွေဟာလိုချင်လို့လိုက်တောင်းခဲ့တဲ့ဆုတွေမဟုတ်ပဲနိုင်ငံတကာကလိုက်လံပေးခဲ့တဲ့ဆုတွေဖြစ်တဲ့အကြောင်းပြန်ရုပ်သိမ်းလို့ရင်လဲအတိုးနဲ့အတောင်ပြန်ပြီးတော့ပေးနိုင်ကြောင်းမြန်မာနိုင်ငံကက်သလစ်ခရစ်ယာန်သာသနာဆရာတော်ညအဖွဲ့ချုပ်ကကာဒီနယ်ချားစ်မွန်ဘူကပြောလိုက်ပါတယ်အောက်တိုဘာ9ရက်နေ့ကရန်ကုန်မှာကျင်းပတဲ့ဒေါ်ဆန်းစုကြည်ကိုပြည်သူလူထုထောက်ခံပွဲမှာဘုန်းတော်ကြီးချားစ်မွန်ဘူကအခုလိုပြောလိုက်တာဖြစ်ပါတယ
်အောင်ဆန်းစုကြည်ကဒေါ်ဆန်းစုကြည်ကနိုဘယ်ဆုတဆိုင်ကိုလိုက်တောင်းခဲ့တာမဟုတ်ပါဘူးနိုင်ငံတကာအဖွဲ့အစည်းတွေကသာဒေါ်အောင်ဆန်းစုကြည်နောက်ကိုလိုက်ပြီးတော့ဆုတွေပေးနေခဲ့ပါတယ်ဒီဆုတွေအားလုံးကိုပြန်ယူလို့ရပါတယ်အလိုက်နဲ့တောင်မှပြန်အန်းကျင်လိုက်သေးတယ်ဒါပေမဲ့သူတို့မယူပြစ်နိုင်တဲ့အရာတစ်ခုဟာတိုင်းသူပြည်သားတွေကဒေါ်ဆန်းစုကြည်ပေါ်မှာရှိခဲ့တဲ့ချစ်ချင်းမြတ်တာသူ့ဘောမှာအာကိုမှုတွေကိုဘယ်သူကမှလူယူပြစ်လို့မရပါဘူ
းရခိုင်ပြည်နယ်မြောက်ပိုင်းအရင်းနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝန်းကဝေဖန်ဆွဆဲနေရတွေကိုအစိုးရနဲ့ပြည်သူတရားလုံးကရိုးရိုးဖြောင်းဖြောင်းဖြေရှင်းဖို့လိုတယ်လို့အမေရိကန်ပြည်တော်စုကိုခေတ္တရောက်နေတဲ့လူခွင့်ရှင်တွေကြီးဦးသိန်းသန်းဦးကပြောလိုက်ပါတယ်အော်တိုဘာ17ရက်နေ့ကထုတ်လွှင့်တဲ့ BOA တွေ့ဆုံမေးမြန်းခန်းမှာနိုင်ငံတကာဖိအားပေးမှုတွေရှိနေတဲ့အတွက်လက်ရှိအစိုးရအနေနဲ့ဘယ်လိုထွက်ပေါက်ရနိုင်တယ်လဲဆိုတဲ့မေးခွန်းကိုဖြေကြားရမှာဦးသိန်းသန်းဦးကအခုလိုပြောကြားတော်တာဖြစ်ပါတယ်
တို့ရောအရေးကြီးတယ်ဗျခင်ဗျာကျွန်တော်ဆိုးလဲဆိုးရင်လည်းတကယ်တကယ်ကတော့ဒီဥရောပတမက်ကလိုဟာမျိုးကတော်တော်ပြင်းပြထန်ထန်ပြောနေတာနောက်တစ်ခါကုလသမဂ္ဂကလည်းဒါဂျန်နိုဆိုက်လို့ပြောနေပြီနောက် crime against humanity လို့ပြောတဲ့အနေအထားမှာဟိုပြည်တွင်းမှာအဲ့လိုဟိုစာမတက်ပြီးမတက်ဟိုဘုမတိဘာမတိလူမျိုးတွေမြှောက်ပေးတာဟိုနားမလဲပါမလဲလုံနေတယ်အဲ့တော့အဲ့ဒီလိုဖြစ်ရတဲ့ကဒီလိုဆွဆွဲချက်တွေကိုပို့ပြီးတော့ကြီးထွားလာစေတယ်အဲ့တော့အခုတွေ့ကြုံနေရခက်ခဲကအဖွဲ့ချုပ်အစိုးရရဲ့အခက်ခဲတစ်ခုလည်းမဟုတ်ဘူး
ဒါကျွန်တော်တို့အားလုံးရဲ့အခက်အခဲတိုင်းပြည်ရဲ့မြန်မာဘာမှလာဖြစ်နေရတဲ့အခက်အခဲဒီဟာကြီးကကျွန်တော်တို့ရှင်းမရကျွန်တော်တို့ကရိုးရိုးဖြောင်းဖြောင်းနဲ့ဖြည့်ရှင်းမှုလုပ်တယ်နိုင်ငံတကာကျွန်တော်ပုံမလင်းလင်းလင်းလည်းဖြည့်ရလိမ့်မယ်အဲ့ဒီအခြေအနေမှာကျွန်တော်တို့ကကျွန်တော်အမြင်ရတော့အခြေခံမူနှစ်ရက်ပေါ်မှာရပ်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းရမယ်နံပါတ်၁ကနက်ရှင်နယ တိတော်မောင်းတော်မှာရှိကြဒါလူဦးရေမှာကျွန်တော်တို့ဒီတစ်ဖက်နိုင်ငံကပဲပြောပြောအခြေချနေတယ်လို့ပြောပြောဒီဘင်္ဂါလီရဲ့အရေးအတွက်က800နှုန်းပဲရှိဒါပေမဲ့ဒီအခုဒီဘက်ခေတ်ကြတော့အဲ့ဒီအရေးအတွက်ကဗမာနဲ့ရခိုင်အပါဝင်တိုင်းသားတွေအရေးအတွက်ဖြစ်နေပြီဆိုတော့ဒါဟာအရေးကြီးတဲ့အချက်ကျွန်တော်တို့ရဲ့ National Identity ပေကွယ်ပြောက်သွားလို့မဖြစ်ဘူးဆိုတဲ့အချက်ကိုလည်းကျွန်တော်တို့အလေးထားဖို့လိုတယ်ဒုတိယတစ်ချက်ကဒီလိုဝင်လာတဲ့လူတွေအပေါ်မှာဒါတို့လူတွေပါပဲတို့ဘာပြတာကိုယ်ကသူ့ဟာသူအသားမဲမဲဖြူဖြူကျွန်တော်တို့ကလူနဲ့အတူတူလူချင်းတူတူတူချင်းများများဆက်ဆံမှုလိုလိမ့်မယ်ရင်ကြီးတဲ့နိုင်ငံတကာဥပဒေစိုးမိုးတဲ့နိုင်ငံတကာမေတ္တာကရုဏာတရားထွန်းကားတဲ့နိုင်ငံတကာနဲ့ကျွန်တော်တို့တို့လက်ခံမှုလိုမယ်အပြည်ပြည်ဆိုင်ရာဥပဒေ International Law Humanitarian Law တွေအညီပဲတို့ဆက်ဆံဆောင်ရွက်ပြီးတော့ဖြည့်ရှင်းတဲ့တယ်လို့ကျွန်တော်ထင်တယ
်ရှင်းနေဦးသိန်းသားကပြောတော့တာပါမြန်မာနိုင်ငံဟာကမ္ဘာပေါ်မှာတရားတရားအထက်တန်ဆုံးလို့နိုင်ငံတကာကအသိမှတ်ပြုရတဲ့အတိုင်းပြည်မှာဒီတရားတရားတွေကိုပြည်ထောင်စုအတွက်အသုံးချကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပန်ချလိုက်ပါတယ်။အောက်တိုဘာ12ရက်နေ့ကြာသပတေးနေ့ကအစိုးရသတင်းမီဒီယာတွေကနေတိုက်ရိုက်တပြိုင်တည်းထုတ်လွှင့်ခဲ့တဲ့ပြည်သူလူထုတို့တင်ပြချက်အစီအစဉ်မှာဒေါက်တာဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ကျမတို့ပြည်သူပြည်သားများဟာတရားတရားထက်တန်စွာနဲ့လှူဒါန်းပေးကမ်းရမှာတော့ကမ္ဘာနံပါတ်1လို့တောင်သတ်မှတ်ချင်ခံရပါတယ်။ဒီတရားစိတ်တွေကိုစီးစနစ်နဲ့တေချာစွာပြည်ထောင်စုအကျိုးအတွက်ကျမတို့တွေသုံးဆွဲသွားကြရမှာပါကျမတို့ပြည်ထောင်စုကြီးအေးချမ်းသာယာတိုးတက်ဖွံ့ဖြိုးစေဖို့အကြီးအမားဆုံးအင်အားဖြစ်တဲ့ပြည်သူတွေဟာဘယ်လိုပဲဒေါသအမုန်းတရားတွေအနိုင်ကျင့်မှုတွေနဲ့ရင်ဆိုင်နေရပါစေမေတ္တာကရုဏာမုဒိတာကိုဆွဲဆွဲမြဲမြဲဂိုင်ပြီးစိန်ခေါ်မှုများကိုကြော်သွားနိုင်မှာပါ
ဒေါက်ဆန်းစုကြည်ပြောကြတော့ပါအခုကမှမှတ်တာစကားများအစီအစဉ်အောင်လုပ်ပါရခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ